တရားဝင်သွားရောက်ဝေယူကြတဲ့တရုတ်ကျောက်ကုန်တယ်တွေကတော့များသောအားဖြင့်တရုတ်မြန်မာနယ်စပ်မူဆယ်ကနေတစ်ဆင့်မန္တလေးကနေဖကန့်တီသွားရောက်ကြတာဖြစ်ပါတယ်။တရားမဝင်သွားတဲ့သူတွေကတော့တရုတ်မြန်မာနယ်စပ်နောက်တနေရာဖြစ်တဲ့ကချင်ပြည်နယ်လိုင်ဇာမြို့ကနေတစ်ဆင့်သွားကြတာဖြစ်ပြီးတရုတ်တွေဖကန့်ကိုစတင်ရောက်နေတာတလားကျော်တောင်ရှိနေပြီလို့မြန်မာကျောက်ကုန်တယ်တွေကပြောပါတယ်။တရုတ်ကျောက်ကုန်တွေမြန်မာပြည်အတွင်းစတင်ဝင်ရောက်ပုံနဲ့ပတ်သက်လို့လိုင်ဇာဒေတာကတရုတ်ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါ
ပြခုဝင်လာဝင်လို့ရနေရရောဒီမှာတော့သူကလက်မလုပ်လက်မလုပ်တယ်ဆိုရင်အကုန်လုံးလုပ်ပေးရရောဒီကနေ့လုပ်ပေးလိုက်တာလုပ်ပေးပြီးတော့အုတ်လိုက်ပေါ့တော်လဲမှာဝင်ပြီးမှာပေါ့တော်မှာပုံပြီးမှာသူကပြန်ရတော့ဘယ်လိုလဲလုပ်ပေးရမလဲအဲလုပ်ပေးရသူကအဲ့အဲ့လားတော်လဲကိုခိုးပြီးဝင်တယ်တော်လဲကိုခိုးဝင်မှာတော်လာကနေမှပြန်ပို့ပေးတာဟာကောင်ခိုးတော့ကယ်ရီလောက်ကယ်ပို့ပေးတာပေါ့ဆိုမျိုးအဲ့လိုမျိုးအုတ်လိုက်ဝင်လာလည်းရှိတယ်နောက်ပြန်တူးချင်းတူးချင်းဝင်လာလည်းရှိတယ်တူးချင်းတူးချင်းကျတော့ဘယ်လိုလဲဆိုတော့ဒီဆိုင်ကယ်တို့ဘာလို့လဲပေါ့အခုကျတော့ open ဆိုတော့လေဘလမင်းတင်ဂိတ်တွေပါအကုန်ဖြုတ်လိုက်ဘာမှမရှိတော့လဲအဓိကဂိတ်မရှိလို့ပါ
လိုက်စာဒေတာကတယောက်ပြောသွားတာပါမနေ့အစောပိုင်းကာလတုန်းကတရုတ်ကျောက်ကုန်တဲ့တယောက်ကိုလိုက်စာလမ်းကနေဖက်ကန့်ရောက်ပို့ရင်တရုတ်ငွေယွန်1000ရတယ်လို့လူကယ်ရီလုတ်တဲ့သူနဲ့နှိသက်သူတယောက်ကပြောပါတယ်အဲ့ဒီယွန်1000တဲကနေလမ်းတစ်ချောင်းမှာရှိတဲ့နာဖစစ်စေးဂိတ်တကိတ်ကိုအနည်းဆုံးမြန်မာငွေကျပ်5000လောက်ပေးရတယ်လို့လည်းပြောပါတယ်အခုကမြောက်ပိုင်းတိုင်းမှုဗိုလ်ချုပ်အုံမြင့်ပြောင်းလာတဲ့အခါအရင်ကကာသမားကုန်တယ်တွေပိုက်ဆံပေးနေရတဲ့လိုက်စာပမော်ကားလမ်းလိုက်စာမြစ်ကြီးနားကားလမ်းတစ်ချောင်းမှာရှိတဲ့ဂိတ်တော်များများကိုဖြုတ်ပစ်ခဲ့တာဖြစ်ပါတယ်တရုတ်ကုန်တွေလိုင်ဇာကနေတစ်ဆင့်ဖကန့်နယ်မြေစိုင်းတောင်လုံခင်းဒေသတွေအထိရောက်သွားတဲ့အခါနေထိုင်ကြောက်ဝဲခွင့်ရဖို့အတွက်စိုင်းတောင်လူဝင်မှုကြီးကြပ်ရေးဌာနကိုမြန်မာကျပ်ငွေ8သိန်းလောက်ပေးရတယ်လို့အမည်မဖော်လိုတဲ့ဖကန့်ကကုန်တွေတယောက်ကပြောပါတယ်အဲ့ဒီအထက်ကမှဒေသခံရဲအာဏာပိုင်အချို့လည်းမျှဝေသုံးဆွဲကြတယ်လို့လည်းကျောက်ကုန်တွေအချို့ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့အာရဗိတ်ကစိုင်းတောင်လူဝင်မှုကြီးကြပ်ရေးဌာနကိုဆက်သွယ်ကြိုးစားခဲ့ပေမဲ့မရခဲ့ပါဘူး။ဖကန့်ဒေသကိုရောက်ရှိနေတဲ့တရုတ်ကျောက်ကုန်တွေကတော့များသောအားဖြင့်ယူနန်ပြည်နယ်ထိန်ချုံယင်ကျန်းနဲ့တခြားဒေသတွေကပါဝင်တယ်လို့မြန်မာကျောက်ကုန်တွေအချို့ကပြောပါတယ်။အခုလိုတရုတ်တွေဖကန့်ဒေသမှာဆင်းဝယ်တဲ့အခါဒေသကမြန်မာကျောက်ကုန်တွေနစ်နာပုံနဲ့ပတ်သက်ပြီးဖကန့်ကကျောက်ကုန်တွေတယောက်ပြောပြရမှာ
ကြဝဲတာတော့နေသားတော့ဒီထုံးတာတိုင်းပဲမော်ရဲကငွေရှိတဲ့နေလူရောင်းတာပဲငွေခုရခုရောင်းတာလေအဲ့ပုံစံငွေမြန်တဲ့လူရောင်းတာပေါ့အဲ့ဒါမျိုးပေါ့သူကဈေးကတော့အသားလိုက်နေပါကြဈေးဘက်ကတော့နည်းနည်းမြင့်တာပေါ့သူကအဲဈေးပို့ပေးတာပေါ့အဲ့ဒါမျိုးပေါ့ဆိုတော့ဈေးပို့နိုင်တယ်ကွာသူကဒီဖြတ်သားတွေပါတယ်ကြတဲ့ခါကျတော့ဘမပြားလူကြတော့တိတ်မမြင်ဘူးနဲ့တပတ်ကြတော့ပပူသမားတွေကများတဲ့ခါကျတော့သူတို့အမြင်နဲ့သူတို့ကြတော့ဟုတ်နေပါပေါ့ပုံမှန်၅သိန်းလောက်ပေးရမယ့်ဟာသူတို့က7သိန်း9သိန်းပေးတယ်လေအဲ့ပုံစံပေါ့အဲကြဈေးပို့လိုက်ချေရောင်းကြတာများ
ဒါကတော့ဖကန့်ကကြောက်ကုန်တဲ့တယောက်ရှင်းပြသွားတာပါအခုလိုတရုတ်ကျောက်ကုန်တွေဖကန့်ထိနီးမျိုးမျိုးနဲ့ဆင်းပြီးကြောက်ရောင်းဝယ်လုတဲ့အတွက်မြန်မာကျောက်ကုန်တွေအရှုံးပေါ်နေတယ်လို့ဆုံသမ်းသိရှိရပါတယ်။ဖကန့်ကျောက်ဈေးကွက်မှာမြန်မာကျောက်ကုန်တွေနစ်နာတဲ့ကိစ္စကိုအာဏာပိုင်တွေဘက်ကဖြေရှင်းပေးတာမရှိသေးပါဘူး။မနစ်ကဇွန်လကုန်ပိုင်းလောက်မှာအခုလိုမျိုးဖကန့်ဒေသအတွင်းမှာကြောက်ဝယ်နေတဲ့တရုတ်ကျောက်ကုန်တွေကိုဒေသခံအာဏာပိုင်တွေကဖမ်းဆီးတာတွေရှိခဲ့ပါတယ်။ဒါပေမဲ့ဖမ်းဆီးပြီးမကြခင်မှာနာဖဒေသခံအာဏာပိုင်တွေကိုအ ਨੇ ဆုံးမြန်မာငွေကျ5သိန်းပေးပြီးပြန်လွှတ်လာတဲ့တရုတ်အချို့ရှိသလိုဖမ်းပြီးဒဏ်ငွေရိုက်ကပြန်မောင်းထုတ်တာတွေလည်းရှိတယ်လို့ဖကန့်ကကုန်တယ်တွေကပြောပါတယ်။အဲ့ဒီတုန်းကတရုတ်တွေကိုနာဖအာဏာပိုင်တွေကမောင်းထုတ်ခဲ့တယ်ဆိုပေမဲ့ကြောက်စိမ့်ကုမ္ပဏီအများပြားရှိတဲ့အထက်မှာတော့တရုတ်ကုမ္ပဏီတွေအများစုအခုထိရှိနေသေးတယ်လို့သိရပြီးအဲ့ဒီကုမ္ပဏီတွေဟာမြန်မာပြည်ကလူတွေကိုနာမည်ခံပြီးဖွင့်ထားတာဖြစ်တယ်လို့ကုန်တယ်တွေကအခုလိုရှင်းပြပါတယ်။
ကျွန်တော်တို့ကတော့မြန်မာပြည်ရဲ့အများကြီးရဲ့အဲတရုတ်ကုမ္ပဏီလဲကြားပါတယ်တရုတ်ကုမ္ပဏီ။ဒါကငွေတို့ဒါတရုတ်ပြန်များတာလို့ပေါ့ဒါပေမဲ့နာမည်ကတော့ဗမာတွေပဲပေါ့။ဒေါ်နပ်ပွဲနဲ့ပြန်ငွေထုတ်တာကတရုတ်တွေထုတ်တယ်များတယ်
။ဖကန့်ကကြောက်ကုန်တဲ့တယောက်ပြောသွားတာပါ။မြန်မာရတနာမြေလို့လူသိများတဲ့ကချင်ပြည်နယ်ဖကန့်ကြောက်စင်းတွင်းဒေသကိုကချင်ပြည်နယ်အတွင်းကပြည်သူလူထုသာမကမြန်မာနိုင်ငံအလယ်ပိုင်းအောက်ပိုင်းစတဲ့ဒေသတွေကသူတွေလဲလာရောက်လုကင်ကြတာလဲရှိပါတယ်။အရင်ကဖကန့်ကြောက်စင်းဒေသကိုကချင်ပြည်နယ်အတွင်းကပြည်သူလူထုအများပြားတနင်္လာပိုင်းလုတ်ကင်စားတော့နေရတဲ့အချိန်တုန်းကဒေသခံပြည်သူလူထုအနေနဲ့စီးပွားရေးအတော်လေးအဆင်ပြေကြပါတယ်။1988ခုနှစ်နောက်ပိုင်းနဝတ္တနာဖစ်အစိုးရလက်ထက်မှာကုမ္ပဏီတွေကိုဖက်ဆက်လုတ်ကင်ခွင့်ပေးလိုက်ကြတဲ့ကဖကန့်လုံခင်းစိုင်းတောင်စားတဲ့ဒေသတွေမှာဆက်ရန်ရားတွေနဲ့လုတ်ကင်လာခဲ့ကြတာကြောင့်ဒေသခံပြည်သူလူထုအနေနဲ့လည်းအရင်ကလောက်အကျိုးခံစားခွင့်မရတော့ဘဲတမန်လက်လုတ်လက်စားဘဝတွေအဖြစ်အများပြားရောက်သွားကြတယ်လို့ကချင်ပြည်နယ်သားတယောက်ကပြောဆိုကြောင်းပါခင်ဗျာ။